Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ10ရက်တနင်္ဂနွေနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line dometer 24 25 30နဲ့50တို့ကနေဖန်ယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ရဲ့ Key West ကိုအင်အားဖြင့် Hurricane Irma ဒီကနေ့စတင်ဝင်ရောက်တိုက်ခတ်နေပါပြီနောက်မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်တန်ကြောင့်တေဆုံးသူအရေအတွက်ကအနည်းဆုံး90အထိရှိလာပြီးတော့တေဆုံးသူအများစုကအိုဆာကာပြည်နယ်ကဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဆံပါလာရေးအခွဲအမည်နဲ့အကြံဖက်မှုကိုဘယ်တော့မှလက်မခံခဲ့ဘူးဒီကိစ္စကအခြားဒေသတွေမှာပါတန်ဆန်ဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကကွယ်ယူတဲ့စိတ်ရှိနာနဲ့ဒီပြည်နယ်ချက်ထုတ်တာပါအ
စ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဖက်တွင်ရေးမှူးဦးဝနာရွှေပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှကြားကြပါမယ်ဒီအကြောင်းနဲ့အတူမြမရေးဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုက်နေကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် Key West ကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာ Hurricane မုန်တိုင်းအာမာစတင်ဝင်ရောက်တိုက်ခတ်နေပြီးလေပြင်းနဲ့အတူမိုးလေပြင်းပြင်းထန်ထန်ရွာသွန်းနေပါတယ်။ဖလော်ရီဒါပြည်နယ်ကျွန်းဆွေတန်းကိုစတင်ဝင်ရောက်လာချိန်မှာ Hurricane မုန်တိုင်းအာမာကမုန်တိုင်းအဆင့်၄အဖြစ်နဲ့ရှိနေပြီးတနာယီကိုလေတိုင်နှုန်း215ကီလိုမီတာနှုန်းရှိနေတယ်လို့အမျိုးသား Hurricane စောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။ဟာရီကိန်းမုန်တိုင်းကဖလော်ရီဒါအနောက်ဘက်ကမ်းရိုးတန်းတစ်လျှောက်လူနေထူထပ်တဲ့မြို့တွေရှိရာမြောက်ပိုင်းကိုဥတီမယ်လို့ခန့်မှန်းထားပြီးရာစုနှစ်တစ်ခုအတွင်းအင်အားဖြင့်မုန်တိုင်းကြီးတွေနဲ့မတွေ့ခဲ့ရတဲ့ကျွန်းဆွယ်ပြည်နယ်တွင်အပြည့်အစည်တွေရှိလာနိုင်ပါတယ်။ဖလော်ရီဒါအနောက်ဘက်ကမ်းရိုးတန်းကနေပယ်နဲ့ဖို့တ်မီယာတို့ကိုဟာရီကိန်းမုန်တိုင်းအာမာဝင်ရောက်တိုက်ခတ်ပြီးမြောက်ပိုင်းကိုရွေ့လျှပြီးတမ်မာမြို့ကြီးဘက်ကိုဥတီလာချိန်မှာပဲမုန်တိုင်းကြောင့်ရိုက်ခတ်လာမဲ့လှိုင်းလုံးကြီးတွေက3မီတာကနေ4မီတာလောက်အထိရှိလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အစောပိုင်းတုန်းကတော့မုန်တိုင်းကဖလော်ရီဒါအရှေ့ဘက်ကမ်းခြေမိုင်ယာမီဘက်ကိုဥတီမယ်လို့ခန့်မှန်းခဲ့ကြပေမဲ့အခုမုန်တိုင်းလမ်းကြောင်းကအနောက်ဘက်ကမ်းစိန့်ပီတာစဘက်ကိုဥတီလာနေပါတယ်။ဖလော်ရီဒါအနောက်ဘက်ကမ်းခြေဒေသတွေအတွက်အလွန်ပဲစိုးရိမ်ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြောဆိုထားပါတယ်။ပြည်내တွင်ကအရေးပေါ်ခလုံးရေစခန်း400လောက်မှလည်းလူပေါင်း9000ခွဲဝန်းကျင်လောက်ရောက်ရှိနေကြပါပြီ။အိမ်ထောင်စုပေါင်း9600ကျော်တို့မှလျှက်ဆင်ပြီးပြတ်တောက်သွားပါပြီ။ဖလော်ရီဒါပြည်내လူဦးရေရဲ့၄ဘုံတစ်ဘုံကျော်ရှိတဲ့လူဦးရေ 5.6 တန်းကိုမုန်တိုင်းမလာခင်ဘေးလွတ်ရာရွှေ့ပြောင်းကြဖို့ကိုလည်းညွှန်ကြားထားပါတယ်ရှင်
။ American ပြည်တော်စုကိုအာမာဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်နေတဲ့အချိန်ထဲမှာပဲ Haiti နိုင်ငံမြောက်ပိုင်းမှာတော့ဒီအာမာဟာရီကိန်းမုန်တိုင်းကြောင့်စနေနေ့ကလူတောင်းနဲ့ချီပြီးတော့ယာယီခလုံးရေးစခန်းတွေမှာနေနေကြပြီးနေရာအတော်များများကတော့ရေလွှမ်းမှုနေစေဖြစ်ပါတယ်အာမာဟာရီကိန်းမုန်တိုင်းဟာ Haiti နိုင်ငံကိုတောက်ကြနေကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ဘလောက်ထိထိခိုက်ပျက်စီးဆုံးရှုံးတယ်ဆိုတာပြောဖို့စောနေသေးပြီးတော့ Haiti အာဏာပိုင်တွေကတော့အခုခါမှာမုန်တိုင်းတန်တဲ့သူတွေကိုအကူအညီပေးဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့လူမှုကယ်ဆယ်ရေးနဲ့အကာအကွယ်ပေးရေးအဖွဲ့ညင်ကြားရေးမှူး Jerry Chandler ကပြောပါတယ်သူတို့အဖွဲ့အနေနဲ့ဘလောက်ထိထိခိုက်ပျက်စီးဆုံးရှုံးတယ်ဆိုတာကိုလေ့လာကြည့်ရှုနေသလိုမုန်တိုင်းတန်ခံရတဲ့သူတွေကိုအကူအညီပေးဖို့အစွမ်းကုန်ကြိုးပမ်းနေတယ်လို့လည်းပြောပါတယ်အစောပိုင်းသတင်းချက်လက်တွေကတော့အာမာဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်လူတယောက်ပျောက်ဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်မုန်တိုင်းကြောင့်နောက်ဆက်တွဲဝမ်းရောဂါဖြစ်နိုင်ခြေတွေလည်းရှိနေတယ်လို့ဆိုပါတယ်ဟေဒီနိုင်ငံရဲ့ကျန်းမာရေးအခြေအနေဟာအလွန်ကိုစိုးရိမ်စရာအနေထားမှာရှိနေပြီးတော့2020တုန်းကငလျင်လွတ်ခဲ့ပြီးတဲ့နောက်မှာဝမ်ယောဂါကြောင့်ဟေတီနိုင်ငံသား1000လောက်သေဆုံးခဲ့တာပါဒါပေမဲ့လည်းဟေတီအာဏာပိုင်တွေကတော့ဒီဟာရီကိန်းမုန်တိုင်းသတိပေးချက်ကိုပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပြီးတော့သူတို့စိုးရိမ်သလိုကြီးကြီးမားမားတေချေပျက်စီးဆုံးရှုံးတာတွေမဖြစ်ခဲ့တဲ့အပေါ်မှာဝမ်းမြောက်နေကြပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်ကြောင့်တေဆုံးသူအရေအတွက်ကအနည်းဆုံး90အထိရှိလာပြီးတေဆုံးသူအများစုကတော့အော့စကာပြည်နယ်ကဖြစ်ပါတယ်မက္ကဆီကိုနိုင်ငံထိုနာလာမြို့နယ်ကီလိုမီတာ100လောက်အကွာတောင်ပိုင်းပစိဖိတ်ကမ်းရိုးတန်းဒေသမှာပြီးခဲ့တဲ့ဇာတာရီနေ့ညသကောင်းမတိုင်ခင်ပြင်းအား 8.2 ရှိတဲ့ ငလျင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်။ငလျင်ကြောင့်အမြင့်10မီတာရှိတဲ့ဆူနာမီဖြစ်ခဲ့တယ်လို့ Pacific Tsunami 3P အချက်ပြစင်တာကပြောပါတယ်။ဒါပေမဲ့ဆူနာမီကြောင့်အပျက်စီးတွေနဲ့ပတ်သက်တဲ့သတင်းတွေတော့မရှိပါဘူး။ငလျင်လှုပ်ခတ်ခဲ့တဲ့အချိန်ကိုတော့ Mexico City နဲ့ Guatemala City တို့ကပါခန်းစားခဲ့ကြရတာပါ။ Mexico မြို့တော်ကဒေသခံတွေကတော့ငလျင်လှုပ်ချိန်မှာအိမ်တွေပြိုကျမဲ့အရေးစိုးရင်ပြီးလမ်းမတွေပေါ်ကညအိတ်အဝတ်အစားတွေနဲ့ထွက်ပြေးခဲ့ကြပါတယ်ရှင်။
ဆီးရီးယားဒုက္ခသည်305ယောက်ကိုတည်ဆောင်လာတဲ့ဆက်လီနက်စင်းတဲ့ကဒဇင်းကိုမောင်းလာသူလို့ဆွဆွဲခံထားရတဲ့အသက်36နှစ်အရွယ်အမျိုးသားကိုဖမ်းဆီးလိုက်တယ်လို့ Cyprus ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။အမျိုးသား202ယောက်အမျိုးသမီး30နဲ့ကလေးငယ်83ယောက်တို့ဟာစနေနေ့ညသကောင်ပတ်ဝန်းကျင်လောက်မှာ Cyprus နိုင်ငံအနောက်မြောက်ကမ်းရိုးတန်းဒေသကိုရောက်ရှိလာခဲ့ပြီးတော့ဒါဟာတရက်ထဲမှာရွှေပြောင်းချေချသူတွေအများဆုံးရောက်လာခဲ့တာဖြစ်တယ်လို့ Cyprus ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။အဲ့လူတွေဟာတူရကီနိုင်ငံမှာစင်မြို့ကနေစနေနေ့မှာထွက်လာကြတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီလေဝံမှာပါတဲ့သူတွေဟာတယောက်ကိုဒေါ်လာ2000လောက်ပေးပြီးတော့လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်။ Cyprus မှာဆွေမျိုးရှိတဲ့သူတွေကတော့အဲ့ဒီမှာဆက်ပြီးတော့နေသွားကျင်တယ်လို့ပြောကြပြီးတချို့ကလည်း Germany ဒါမှမဟုတ် Scandinavian နိုင်ငံတွေကိုသွားကျင်ကြတယ်လို့ပြောပါတယ်။မြို့သမီးတူနဲ့မွေးကားစားကလေးငယ်တူကိုဆေးရုံမှာထားတာကလွဲရင်ကျန်တဲ့သူတွေအားလုံးကိုယာယီခိုလုံရေးစခန်းတွေကိုခေါ်ဆောင်သွားပြီဖြစ်ပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်နယ်ပူသီးတောင်ဒေသရင်းကအစိုးရလုံခြုံရေးစခန်း30နီးပါးကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခတ်ခဲ့တဲ့ Arakan Rohingya Salvation Army ASA ကတိုက်ခိုက်မှုတွေကိုတလှကြရပ်ဆိုင်းဖို့တစ်ဖက်သက်ကြေညာချက်ထုတ်ပါတယ်။မြန်မာအစိုးရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆက်ဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးစော်ထေးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။ Arakan Rohingya Salvation Army ကိုမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာအစိုးရလုံခြုံရေးစခန်းတွေကိုအစာအဖွဲ့ကတိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေတိစုံးခဲ့ပါတယ်။အစာအဖွဲ့ကတော့သူတို့အစိုးပြစ်ခတ်ရက်စဲရေးကာလအတွင်းအကူအညီပေးရေးအဖွဲ့တွေအနေနဲ့အတိဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားဘဲအကူအညီပေးဖို့မနေ့စနေနေ့ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရဘက်ကကင်တွယ်နေတာကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနောက်အကူအညီလိုအပ်နေသူတွေအလုံးထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေရောက်ရှိဖို့အတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးကပြီးခဲ့တဲ့တောက်ချာနေ့ကကြေညာခဲ့ပြီးတဲ့နောက်တနေ့စနေနေ့မှာပဲအစာအဖွဲ့ဘက်ကပြစ်ခတ်ရကြောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်ရင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူရိုဟင်ဂျာ3000နီးပါးရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကခန့်မှန်းထားပါတယ် UNHCR ပြောခွင့်ရ BBN ထံကအခုလိုပြောပါတယ်
The agencies that are out there are providing as much as they can such as high energy biscuits hot meals but we certainly need more resources based on what we already have on the ground that's not enough
အဖွဲ့အစည်းတွေဘက်ကလည်းတက်နိုင်သလောက်အစာခန့်နဲ့ဘီးစကွတ်မုန့်နေအစာအသောက်တွေဝေငှပေးနေပါတယ်ဒါပေမဲ့အများကြီးထပ်ပြီးလိုအပ်နေပါတယ်တကယ်လက်တွေအခြေအနေအရမလုံလောက်ပါဘူးထပ်ပြီးရဖို့လှုံ့ဆော်သွားဖို့ရှိပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်သွားပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ BBN ထံပြောဆိုသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှံဘူးတီတောင်ဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သုံးလုံးပြောဆိုပေမဲ့မြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဟာမြန်မာနိုင်ငံကတိုင်းရင်းသားမဟုတ်ဘူးဆိုပြီးအစဉ်တစိုက်ရပ်တည်ထားတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားအစိုးရပိုင်းဝါရဖြန့်ချီရေးတွေကိုထုတ်လွှင့်နေတဲ့ Urims Minzokuri ဆိုတဲ့ရုပ်သံလိုင်းကိုလူမှုအဖွဲ့အစည်းတွေလိုက်နာရမယ်လမ်းညွှန်ချက်တွေကိုချိုးဖောက်တယ်ဆိုပြီးတော့ YouTube အင်တာနက်စာမျက်နှာကနေဖယ်ရှားလိုက်ပါတယ် YouTube ကနေချမှတ်ထားတဲ့လူမှုအဖွဲ့အစည်းတွေလိုက်နာရမယ်လမ်းညွှန်ချက်ကိုချိုးဖောက်လို့မြောက်ကိုရီးယားဆိုရရဲ့အဲ့ဒီရုပ်သံလိုင်းကိုဖျက်လိုက်တာဖြစ်တယ်ဆိုပြီးတော့ YouTube ကတော့ပြောပါတယ် တောက်ကြနေကအဲ့ဒီရုပ်သံတိုင်းကိုဘာကြောင့်ဖယ်ရှားရတယ်လဲဆိုပြီးမေးတဲ့ပုံမှာတော့ YouTube ကချက်ချင်းတုံ့ပြန်ခဲ့ခြင်းမရှိခဲ့ဘူးလို့သတင်းတွေကဆိုပါတယ်။ဒါပေမဲ့ကြော်ညာတွေကနေဒီရုပ်သံတိုင်းရတဲ့ဝင်ငွေတွေကအမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့မှုကိုချိုးဖောက်တာဖြစ်နိုင်တဲ့အတွက်ဒီရုပ်သံတိုင်းကိုဖယ်ရှားလိုက်တာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။ Urim Minzukri ဟာမြောက်ကိုရီးယားဆိုရရဲ့ရုပ်သံဖိုင်တွေကိုမကြာခဏဆိုလိုထုတ်လွှင့်ပြသလေရှိပြီးတော့ပြည်ပမှာနေထိုင်ကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြသဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒါပြင်မြောက်ကိုရီးယားကဒုံးကျည်ပစ်လွတ်တာတွေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ခီးစဉ်တွေကိုလည်းပြသလေရှိပါတယ်။မီဒယ်ဘော်ရီနိုင်ငံကလေးလာရေးဌာနကလက်နက်ထိန်းချုပ်ရေးကျွမ်းကျင်သူဂျက်ဖရီလူးဝစ်ကတော့သူ့အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကိုပို့ပြီးတော့သိရှိနားလည်နိုင်ဖို့အတွက်ဒီရုပ်သံလိုင်းကိုအသုံးပြုလေရှိတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
ကမ္ဘာမှာအန္တရာယ်အကြီးဆုံးမြို့အဖြစ်ညွှန်းဆိုခံရလေရှိတဲ့ဆိုမာလီယာမြို့တော်မိုဂါဒီရှုမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအချိန်ဖြစ်တဲ့ဘောလုံးပွဲကိုညပွဲအဖြစ်ကျင်းပခဲ့တာမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေဘောလုံးပွဲပရိသတ်တွေနဲ့စီကားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချနေ့ကပြုလုပ်တဲ့ဘောလုံးပွဲကိုတော့နိုင်ငံတကာဘောလုံးအဖွဲ့ချုပ် FIFA ကပြင်ဆင်မွမ်းမံပေးခဲ့တဲ့ကိုနှစ်ကွင်းမှာကစားခဲ့တာပါ။အသက်16နှစ်နဲ့18နှစ်ကြားဒေသခံကလပ်အသင်းတွေကစားခဲ့ကြတဲ့အပွဲဖြစ်ပေမဲ့လို့လဲလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။ဝါဘီဒီအသင်းကဟိုဒွန်အသင်းကို3-6မရှိနဲ့အပြတ်တက်နိုင်ခဲ့တဲ့ညပိုင်းဘောလုံးပွဲအပြီးမှာတော့ဆိုမာလီယာပြည်သူတွေအတွက်သမိုင်းဝင်ညတညဖြစ်ပါတယ်လို့မြို့တော်ဝင်ကပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်သမိုင်းအမှုပညာနဲ့ရှေးဟောင်းသုတေသနဆိုင်ရာအမေရိကန်ပညာရှင် Nancy H. Dupree ဟာတနင်္ဂနွေနေ့ကနေမကောင်းဖြစ်ပြီးတော့ကပိုးမြို့ရဲ့ဆေးရုံမှာကွယ်လွန်သွားပြီဖြစ်တယ်လို့အာနာပိုင်တွေကပြောလိုက်ပါတယ်။သူမဟာကွယ်လွန်ချိန်မှာတော့အသက်60ရှိဖြစ်ပါတယ်။သူမဟာအာဖဂန်နိုင်ငံကို1962ခုနှစ်မှာတန်တမာတူရဲ့ဇနီးဖြစ်နေရောက်ရှိခဲ့တာဖြစ်ပြီးတော့သူ့ရဲ့ဘဝတစ်လျှောက်လုံးမှာအာဖဂန်နိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေထိန်းသိမ်းစောင့်ရှောက်ရေးကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။2013ခုနှစ်မှာတော့သူမဟာကဘိုးတက်ကတူမှာအာဖဂန်လေ့လာရေးဌာနကိုတည်ထောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The
နောက်ဆုံးရသတင်းတွေကိုမတ်တကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကြမ်းဖက်လုပ်ရတွေကိုကျူးလွန်ခဲ့တဲ့ ARS အစွန်းရောက်ကြမ်းဖက်အဖွဲ့စည်းကိုအပြင်းအထန်ဆန့်ကျင်ရှုံချပါကြောင်းအစ္စလမ်ဘာသာရေးအသင်းအဖွဲ့ပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကသဘောထားထုတ်ပြန်ကြေညာလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွင်းဘာသာရေးလူမျိုးရေးပြဿနာဖြစ်အောင်လှုပ်ဆော်နေတာတွေကိုအစိုးရအနေနဲ့ကြက်မှတ်ကာကွယ်တားဆီးပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အကြမ်းဖက်ဝါဒကိုမြည်သည့်အချိန်ကမှလက်ခံခဲ့ခြင်းမရှိဘဲလုံးဝဆန့်ကျင်ပါကြောင်းနဲ့ဒီလိုအကြမ်းဖက်လုပ်ရက်ကိုကျူးလွန်ခဲ့တဲ့ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့စည်းကိုအပြင်းထန်ရှုံချပါကြောင်းရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေနဲ့ဆက်လျင်းပြီးတော့မြန်မာနိုင်ငံအတွင်းကအစ္စလမ်ဘာသာရေးအသင်းအဖွဲ့၅ခုပါဝင်တဲ့သဘောထားကိုစက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာပါအခုလိုမျိုးမြန်မာအစ္စလမ်ဘာသာဝင်တွေဘက်ကရခိုင်အရေးသဘောထားထုတ်ပြန်ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်ဖြစ်တဲ့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဘက်အတွင်းရေးမှူးဦးဝနရွှေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့အဖွဲ့ချုပ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အနေနဲ့အကြံဖက်မှုကိုဘယ်တော့မှလက်မခံခဲ့ဘူးအားလည်းမပေးဘူးဒါပေမဲ့အကြံဖက်မှုကိုဆောင်ရွက်တဲ့အခါမှာကြာအပြစ်မဲ့တဲ့သူတွေကိုမှားရင်ဆောင်ရွက်မိမှာပဲဆိုရင်သိရှိပါတယ်နောက်တစ်ခုကဒီအကြံဖက်မှုကြောင့်ကျိုးရလက်ကအဲ့ဒီတားမှာရှိတဲ့လူမျိုးပါသာပေါင်းစုံအိုမဲအိမ်မဲဖြစ်ကြတဲ့အချို့အသက်ဆုံးရှုံးကြတဲ့ဒီအတွက်ကျွန်တော်တို့စိတ်မကောင်းဖြစ်တယ်။ဒါအပြင်ကိုဒီကရက်ကအခြားဒေသတွေမှာပါတက်မှန်ဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကကွယ်လုပ်တဲ့စိတ်စီနာနဲ့ဒီပြင်းရက်ထုတ်တာပါပဲ။
မြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်မှုပြင်ဆင်ဆောင်ရွက်နေတယ်လို့နိုင်ငံတော်ဘက်ကသတင်းထုတ်ပြန်သတိပေးထားတဲ့အပေါ်အစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့လည်းအထူးစိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီလိုအခြေအနေမှာလူမျိုးရေးဘာသာရေးပြဿနာဖြစ်အောင်အင်တာနက်လူမှုကွန်ရက်စာမျက်နှာတွေကနေလှုံ့ဆော်ရေးသားနေတာတွေကိုလည်းအစိုးရအနေနဲ့ကြက်မှတ်ကာကွယ်တားဆီးပေးဖို့ဥပဒေရွှေကတိုက်တွန်းပါတယ်။
အကြမ်းဖက်မှုတွေနဲ့ပတ်သက်လို့2017တည်းကဒီလိုပဲပေါ်လာလာအမှန်တဝက်အမှားတဝက်သတင်းလုတ်ကြံဒီလိုဟာမျိုးဟာအများအပြားအများပြည်သူကိုထိတ်တလန့်ဖြစ်စေတာဖြစ်ပါတယ်ဒီအများပြည်သူကိုထိတ်တလန့်ဖြစ်ပြီးတော့ဒီမလူလာတဲ့ကိစ္စကဒီဖြစ်ပေါ်မလာအောင်တားဆီးပြီးဘုရားဒါအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်အစိုးရကဒီသတင်းတွေနဲ့ပတ်သက်လို့အမှန်ကန်မှုမရှိတဲ့ချိန်မှာအမှန်ကန်မှုရှိကြအောင်လည်းဆက်လက်ထောက်ပြန်ပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုပြပြစီမဲ့အရေးသားအော်ပြောပြမှုဆောင်ရွက်တာတွေကို ဒါတွေကိုအထူးအစိုးရအနေနဲ့တားဆီးပေးဖို့လိုအပ်ပါတယ်
ဘာသာတစ်ခုနဲ့တစ်ခုအကြားမလိုလားအပ်တဲ့ပြိပခါတွေဖြစ်ပေါ်လာဖို့လှုံ့ဆော်တာတွေလောက်တဲ့သတင်းဖြန့်ချိမှုတွေမှာအစ္စလမ်ဘာသာဝင်တွေဘက်ကပြန်ပြီးတော့မှဖြန့်ဝေတာနောက်ဆက်လက်မှန်မှာတုံ့ပြန်တာမျိုးတွေမလုပ်ကြဖို့နဲ့တကယ်လို့များမိမိတို့ရဲ့ပတ်ဝန်းကျင်မှာအပြတ်အမောက်လုပ်ရက်တွေမတင်ကားပွဲရာတွေတွေ့လာတဲ့ဆိုရင်လေနီးစပ်ရာတာဝန်ရှိတဲ့သူကိုချက်ချင်းအချိန်မီအကြောင်းကြားဖို့ကိုလည်းအစ္စလမ်ဘာသာဝင်တွေကိုပန်ကြားထားပါတယ
်ကျွန်တော်အနေနဲ့မြစ်တရဲခံလို့တဲ့အချက်ကတော့ကမ္ဘာဘာသာအတီးပြီးကမုံမြတ်ပါတယ်ဒါကြောင့်လဲသက်ဝင်ယုံကြည်သူဘာသာဝင်များအနှစ်တကာကယုံကြည်ကိုးကွယ်နေကြတာဖြစ်ပါတယ်ဘာသာတစ်ခုနဲ့တစ်ခုအကြောင်းကိုတည်တည်ကြာကာကနာနာမလေးလာပဲနဲ့ကိုယ်အမြင်ကျူတောင်းနဲ့ယန္တာဝေဘာနာမျိုးအရိယာနဲ့တဆင့်တက်ပြီးတော့ဆွဆွဲပုတ်ခတ်မှုမျိုးဟာဒီဆွဆွဲပုတ်ခတ်တဲ့လူအတွက်လည်းအကျိုးမရှိသေးဘူးလို့ဒီအမုန်းစကားကိုကြားရတဲ့သူများအတွက်လည်းအကျိုးငဲ့သေးတာဖြစ်ပါတယ်ဒါဟိုကျွန်တော်တို့အားလုံးစိတ်တိမ်ဆင်ရင်ဘူးလိုအပ်ပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အစိုးရအရက်ဖက်လူမှုအဖွဲ့ကြီးတွေဘာသာပေါင်းစုံကနိုင်ငံသူနိုင်ငံသားတွေနဲ့တသားတည်းဖြစ်ကြောင်းကိုလည်းပူပေါင်းပြီးတော့သဘောထားထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့မြန်မာရေးဆွေးနွေးခန်းကိုတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြဿနာတွေအဖြစ်ရှာရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်အစီအခံစာတွေကအချက်တွေကဘာတွေလဲဘယ်အတိုင်းအတာကိုလှုပ်ဆောင်နိုင်မလဲအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဘာတွေဆက်ပြီးလှုပ်ဆောင်သင့်ပါသလဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အဖွဲ့ဝင်2ဦးဖြစ်တဲ့ငိမ့်ချင်းမြစ်တာအဖွဲ့မြန်မာနိုင်ငံကဦးအေးလွင်နဲ့ရခိုင်စာပေရင်ကျင်းမှုအသင်းကဒေါ်စောခင်တင်တရင်စာဆရာဦးစီသူအောင်မြို့တို့နဲ့အတူ VOA ရန်ကုန်စတူဒီယိုမှာဒေါခင်မြို့သက်ဆွေးနွေးထားတဲ့အပိုင်းတစ်ကိုနားဆင်ကြရအောင်ပါရှင
်ဒီကနေ့ကျွန်တော်တို့ VOA မှာဆွေးနွေးတဲ့အကြောင်းအရာကတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအန်လန်ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့ပေါ့နော်အကြံပေးချက်အစီရင်ခံစာတင်သွားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံနေနဲ့ဘယ်အတိုင်းတာဒီလိုက်နာနိုင်မလဲဆိုတဲ့အကြောင်းအရာကျွန်တော်တို့ဆွေးနွေးကြပါမယ်ဆိုတော့ပထမဆုံးဟိုနည်းနည်းနှိပ်စက်ပေးပါနော်ဟု
တ်ကဲ့ပါကျွန်တော်ကအလ်ဟာဂျ်ဦးအေလွင်ပါအစ္စလာမ်ဓမ္မဘိတ်မှရဲ့ဦးဆောင်စော်ရေးမှုတူဖြစ်ပါတယ် Religion for Peace လို့ခေါ်တဲ့ဟိုကျွန်တော်တို့မှတ်ပုံတင်တဲ့အခါမှာတော့ငြိမ်းချမ်းမြတ်တာလို့မှတ်ပုံတင်ပါတယ်မြန်မာလူတိုင်းရဲ့ဘာသာပြန်မယ်ဆိုရင်တော့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ရဲ့ထူထောင်သူတဦးနဲ့အမတီအဖွဲ့ဝင်တွေဖြစ်ပါတယ်ဘာသာပေါင်းစုံလုပ်ငန်းတွေကိုလုပ်နေပါတယ
်မ
ှန်ပါဟုတ်ကဲ့ကျွန်မနာမည်ဆော့ကင်တင်ပါကျွန်မကတော့ဒီရခိုင်စာပင်နေရင်ကြည့်မှုအဖွဲ့ရဲ့ဥက္ကဋ္ဌတစ်ယောက်ဖြစ်ပါတယ်ဒါရန်ကုန်မှာရှိတဲ့ရခိုင်အမျိုးသမီးအသင်းရဲ့ဒုဥက္ကဋ္ဌတစ်ယောက်လည်းဖြစ်ပါတယ်ကျွန်မအနေနဲ့ပေါ့နော်ဒီရခိုင်အရေးကိုစိတ်ဝင်စားစွာနဲ့နှစ်ပေါင်းများများစွာလေ့လာခဲ့တဲ့ကျွန်မရဲ့အတွေ့အကြုံပေါ်မှာပေါ့နော်ကိုယ့်ရဲ့ရခိုင်ပြည်သူအနေနဲ့ရောဒါမြန်မာနိုင်ငံအနေနဲ့ရောတကယ်တိုးတက်မှုတွေကိုဘယ်လိုလုပ်ရမလဲဆိုရယ်စိတ်ကူးစိတ်သန်းတွေကိုကျွန်မအမြဲတမ်းကိုယ့်ဟာကိုယ်လစ်လာစုံစမ်းနေတဲ့လူတစ်ယောက်ဖြစ်ပါတယ
်။ကျွန်တော်တော့တရင်စားဆရာပါ။အဲဒီဖြစ်ဖြစ်တွေကိုတရင်ဆောင်ပါလေကျွန်တော်ပုံမှန်လေ့လာပြီးရေးနေပါတယ
်။ပထမဆုံးလက်တလုံးဖြစ်နေတာပေါ့နော်။ရခိုင်ပြည်နယ်ထဲမှာအခုမကြသေးခင်မှာတကြောပြန်ဟိုဟာတွေတိုက်ခိုက်မှုတွေဖြစ်ပါတယ်။အဲ့တော့ဒီလိုဖြစ်တာကလည်း Mr. Kofi Annan တို့နဲ့ဦးတို့အဖွဲ့ဒီဟိုဟာအစင်ကနေထုတ်ပြန်ပြီးမှအကြံပေးချက်တွေထုတ်ပြန်ပြီးတဲ့အချိန်နဲ့ကြိုက်ပြီးတော့ဖြစ်တယ်လို့ဟိုအကုန်လုံးပေါ့နော်အကုန်လုံးလည်းသိကြပါတယ်ဆိုတော့ဒီ Mr. Kofi Annan ဦးဆောင်တဲ့အဖွဲ့ပေါ့နော်ဦးရုပ်အဖွဲ့ရဲ့အကြံပေးချက်တွေကပေါ့နော်စီးပွားရေးဖွံ့ဖြိုးရေးရောအကုန်လုံးလုံခြုံရေးရောအကုန်လုံးပြတ်ပြားနေတဲ့အနေကဘာတွေလုပ်တင်တယ်လို့အကြံပေးတာပါလဲအဓိကအချက်လေးပြောပြပါ
ဟုတ်ကဲ့အဓိကတော့ခြုံပြောရင်တော့သုံးချက်ပြောထားတာရှိပါတယ်နော်တဲ့အချက်ကဖွံ့ဖြိုးရေးရဲ့အကြတဲ့နော်ဒါ development crisis ဆိုတော့ပြောထားပါတယ်ဒုတိယအချက်ကကျွန်တော်လူအခွင့်အရေး human right crisis တတိယအချက်ကကျွန်တော်လုံခြုံရေးနဲ့ပတ်သက်သောအကြအတင်းဒါကကျွန်တော်တို့ security crisis ဆိုပြီးပြောထားပါတယ်ဟုတ်က
ဲ့
အဲ့တော့ဖွံ့ဖြိုးတိုးတက်ရေးနဲ့ဥက္ကဋ္ဌပြောတဲ့လုံခြုံရေးဆိုတာလည်းဆက်ဆံနေပါတယ်နော်အဲ့တော့ငြိမ်းချမ်းရေးဆိုတာလည်းသဟဇာတရှိရမယ်အဲ့တော့သဟဇာတရှိရေးကိုပြက်ပြောင်းအောင်လုပ်နေလို့ရှိရင
်
ဒါတွေဟာမအောင်မြင်နိုင်ပါဘူးလက်တွေ့မျက်တွေ့ကိုမနေ့ကဘာသာပေါင်းစုံအဖွဲ့သွားတယ်။သွားတဲ့အခါမှာဒီရသေးတောင်မြို့တဲကိုမရောက်ခင်တရက်မှာပုဂ္ဂိုလ်နှစ်ဦးကပါတီတစ်ခုကပုဂ္ဂိုလ်နှစ်ဦးကဝင်ရောက်ပြီးတော့ကဒီမှာဘင်္ဂါလီအကျန်းဖက်သမားနှစ်ယောက်ပါတဲ့အဖွဲ့လာလိမ့်မယ်။မင်းတို့ဆန္ဒပြကြဆိုပြီးတော့လူသားတဲ့ပြည်သူတွေကိုအဲ့လိုပြောလိုက်တဲ့အခါကျတော့ငြိမ်းချမ်းရေးနဲ့သဟဇာတရေးလုပ်ဖို့လာတဲ့ဘာသာပေါင်းစုံကပုဂ္ဂိုလ်တွေကိုသ တမုံတီးတယ်ကဲနဲ့ပေါက်တယ်အဲ့လိုတွေဖြစ်လာတယ်အဲ့တော့ကျွန်တော်ဆိုလိုချင်တာပယောဂတွေနဲ့အမျက်ထုတ်ခြင်းတဲ့လူတွေကအခြေအနေကိုပူဆိုးအောင်မိလောင်ရနေပင်လုပ်နေပါတယ်အဲ့တော့သဟဇာတဖြစ်ဖို့အတွက်ကတရားမျှတမှုဆိုတာလိုအပ်ပါတယ
်
ငြိမ်းချမ်းရေးရှိမှဖွံ့ဖြိုးတိုးတက်ရေးဖြစ်ပါတယ
်
နောက်တစ်ချက်က human right ပ
ါ
human right ကလူအဖွဲ့အစည်းနှစ်ခုစလုံးဟာအစိုင်းဝိုင်းနှစ်ခုစလုံးက KSSM မှာခါစီအောင်ခံရတယ်ဖိနစ်ခံရတယ်နော်အဲ့တော့အဲ့ဒါဟာဖြစ်ရင်သက်ဆိုင်ရာအုပ်ချုပ်ခဲ့တာဗြိတိရှားလက်ထက်တွေကသူတို့ရဲ့အုပ်ချုပ်မှုမှာ divide and rule လို့ခေါ်တဲ့ဖွဲ့ကြားဆက်ဆံပြီးတော့လူဝင်လူသူတို့မလူဝင်မလူသူအတုံးချခံရတဲ့အတွက်အင်မတန်ကိုတန်ရာသာရပေါ်ကျွဲဝါတဲ့ရခိုင်ပြည်လူရင်းမြစ်များမှာလည်းတန်ဖိုးရှိပြီးတော့အင်မတန်ကိုအစွန်းအစရှိတဲ့လူတွေဟာအဲ့လိုဖိနှိပ်ခံရတဲ့အပေါ်မှာကျွန်တော်တို့ဒီလိုပြဿနာတွေကဖြစ်လာတာပေါ့နော်အဲ့တော့လူအခွင့်အရေးနဲ့အမျိုးသားရေးဆိုတာလေးနည်းနည်းကျွန်တော်ပြောပြချင်တယ်လူအခွင့်အရေးဆိုတာလူတစ်စုံတဦးဝယ်အခွင့်အရေးကိုเนาะဒါဟာချိုးဖောက်လိုက်မယ်ဆိုလို့ချင်းအဲ့ဒါလူအခွင့်အရေးကိုမဟုတ်တော့ဟု
တ်ကဲ့ပ
ါလူများစုကြောင့်လူနည်းစုအချိုးဖောက်ခံရတာဖြစ်ဖြစ်လူနည်းစုကြောင့်လူများစုအချိုးဖောက်ခံရတာဖြစ်ဖြစ်ဒါလူအခွင့်အရေးကိုမဟုတ်ဘူ
း
လူအခွင့်အရေးလုံးလို့အမျိုးသားရေးထိခိုက်မယ်ဆိုတာလုံးဝမှားရင်းတဲ့အယူအဆဖြစ်ပါတယ်ဟုတ်
ကဲ့ပါဆိုတော့အဓိကအရေးကြီးတာကလူအခွင့်အရေးရယ်ဒါပြတော့ဖွံ့ဖြိုးတိုးတက်ရေး
တိုးတက်ရေးဟု
တ်တယ်ပါပေါ့နော်
လုံခြုံရေးဟုတ်ကဲ့ပါ
ဒါဒီအချက်၃ချက်ကိုမစ္စတာကိုဗီယန်နာနဲ့ဥဆောင်တဲ့ဥရုအဖွဲ့ကနေပြီးတော့အစီရင်ခံစာပေးပြီးတော့အကြံပေးချက်တွေပေးခဲ့ပါတယ
်
ဒါတွေအတွက်ကိုဘာတွေလုပ်မယ်ဆိုပြီးတော့ဟိုပြောထားတယ်ပေါ့နော
်ဟုတ
်ကဲ့ပါဆက်ဆက်ကတော့ဒီဟိုအကြံဉာဏ်ပြောတော့လည်း၃ချက်ပဲပေါ့နော်ဘာအချက်ဘာအချက်လုပ်လို့ပေါ့အဲ့တော့ရခိုင်ပြည်နယ်မှာပေါ့နော်ရခိုင်ပြည်နယ်အရေးကိုတကယ်ထဲထဲဝင်ဝင်သိပြီးတော့ရခိုင်ပြည်နယ်ဟိုဟိုကလူလူအတွက်ပေါ့နော်ဒီကအမျိုးသမီးရာအစပေါ့နော်အကုန်လုံးဟိုထဲထဲဝင်ဝင်သိတဲ့ဟိုကသူတယောက်အနေနဲ့ဆမ်မိုင်းတော်ကန်ဆာတဲ့နည်းနည်းပြောပြပေးပါဒီကဒီအကြံပေးချက်တွေထဲမှာဘယ်အချက်ပေါ့နော်ဘယ်အချက်ကနိုင်တာဘို့ဆမ်မိုင်းပြဖြစ်နေတာလဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါထောက်ပြ
ဟုတ်ကဲ့ဟိုကျမအနေနဲ့ပထမဆုံးပြောချင်တာပေါ့နော်ဒါဒီနေ့ကျမတို့ရဲ့ရခိုင်ပြည်လူတွေဟာတကယ်ကိုရရဆက်ဆက်ပေါ့နော်ရခိုင်လူမျိုးအပါဝင်ဒါမျိုးနွေစုတွေရောဒါဒီတခြားလူအဖွဲ့အစည်းတွေပါပေါ့နော်ရခိုင်ပြည်မှာရရဆက်ဆက်ဒီလိုတက်ဖြတ်ခံနေရတဲ့ဒုက္ခကြီးနေကြနေရတယ်ဆိုတာဒီနေ့ကတော့မြေပြင်အနေထားမှာတကယ်ဖြစ်နေတဲ့အနေထားဖြစ်ပါတယ်အဲ့တော့ရခိုင်တွေရဲ့ကာလကြာရှည်ခံစားနေရတဲ့ဒီခါတိမှုအတွေ့အကြုံပေါ်မှာကျမတို့ဖြည့်သိမ့်ခွင့်မရပဲနဲ့ဆက်လက်ပြီးတော့ဒီဟာတွေဖြစ်နေတဲ့အတွက်ကြောင့်ဘို့ဒါမလိုလားအပ်တဲ့ဒါအခြေအနေအဖြစ်ပြက်တွေဟာပို့ပြီးတော့ဖြစ်လာရတယ်ဆိုတော့ဒီ causes လေးကိုအကုန်လုံးကဒါသိဖို့လိုပါတယ
်ဟုတ်ကဲ့
အဲ့တော့ခုနဆရာဦးရဲလင်တင်ပြသလိုပေါ့နော်ဒါတွားလိုက်တဲ့အခါမှာဒါရခိုင်ဘက်ကဒီလိုတုံ့ပြန်တယ်ဆိုတဲ့ဟာလေးအပေါ်မှာဆရာအနေနဲ့ခံစားရတာကိုကျွန်မနားလေပါတယ်ဒါပေမဲ့ဒီလိုအချိန်မှာရခိုင်တွေခံစားနေရတဲ့အမတန်အသေးနှလုံးလေးကခံစားနေရတဲ့ဒီခံစားချက်အပေါ်မှာဒီအချိန်မှာဘလို့ပဲပြောပြောဒီလိုဖြစ်သိမ့်တဲ့ဟာလေတော်လို့လို့ရင်ရှိရင်ကျွန်တော်တို့ရခိုင်တွေအတွက်ပို့ပြီးတော့ခံစားရလို့ဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကအလုတ်တလုတ်လုံးမယ်ဆိုလို့ရှိရင်เนาะနိုင်ငံတော်အစိုးရပဲဖြစ်ဖြစ်အဖွဲ့အစည်းတွေဖြစ်ဖြစ်အခြေအနေအရက်မှန်ကိုသုံးသပ်ပြီးတော့ဒီအခြေအနေမှာဒီလိုတော်တင်နေဒီအခြေအနေမှာဒီလိုပြောတင်နေဆိုတာလေးကိုရှင်းချင်ဖို့လိုပါတယ်ဒီလိုမချင်းချင်လိုက်ရင်ခုနကပြောတယ်ဦးဝင်းလင်ပြောတယ်လို့ဒါထိတ်တိုက်ပွေးမှုနေတယ်ဖြစ်လာတဲ့အခါကျတော့ဒါမြန်မာပြည်သူအနေနဲ့ရောကမ္ဘာနိုင်ငံအနေနဲ့ရောအမြင်ချင်းဟာပို့ပြီးတော့ဟိုပြန့်သွားတဲ့အတွက်ကြောင့်ရခိုင်တွေအတွက်ပို့ပြီးတော့နင်းလာတော့အဲ့ဒါမျိုးရအောင်မို့အန်တီရိုဖက်ကသတင်းသမားတွေရောဒါကိုယ့်ရဲ့အဖွဲ့အစည်းတွေရောဒီဟာတွေပေါ်မှာဒီလိုမျိုးထပ်ပြီးတော့မဖြစ်မိဖို့ဒါကိုသတိယူပါမယ်လို့အန်တီရိုဖက်ကပထမဆုံးပြောချင်ပါတယ်ဆိုတော့ဒီအစ်စင်တွေဖက်ကငါလုံငန်းတွေကိုလှေကြီးလှေငယ်တွေနဲ့ထပ်ပြီးတော့ပင်လေပြင်ရောရေးပိုင်တဲ့ကောအများကြီးလုံနိုင်တဲ့အချိန်မှာရခိုင်တွေဖက်ကလှေငယ်လေးတွေနဲ့သူတို့ရဲ့ဝန်းစားကိုမလုံနိုင်ခဲ့ဘူးဒီလိုချိန်ချောင်းမှုတွေချိခဲ့တဲ့အတွက်ကြောင့်မို့လူကိုယ်ပါဒဏ်ရာရအောင်လုပ်တဲ့အတွက်ကြောင့်မို့သူတို့ရဲ့စီးပွားရေးပြတ်တောင်မကလို့ဒီစီးပွားရေးအကုန်လုံးကိုဆုံးရှုံးနေတာပြီးတော့ပင်လေသေးကိုရေသေးကိုတော့မစင်းဝန်းပဲဖြစ်သွားတယ်ရခိုင်တွေရဲ့တငါလုံငန်းအခြေအနေဒါတွေကိုကျမတို့ဒီစစ်တွေကိုတော်တဲ့အခါဒါဒီဘက်ကတိုင်းရင်းသားတွေတင်ပြတာတကယ်တကယ်ကျမတို့ကြားသိခဲ့ရပါတယ်အဲ့ဆိုဒီလိုဟာမျိုးတွေရှိတဲ့အတွက်ကြောင့်မို့ဒါဟာရခိုင်နယ်ဘက်ကနင်းနေလေးရှိတဲ့ဟာလုံးဝကိုပြတ်ကုန်သွားတာအစ်စတန်ဘက်ကနင်းနေပဲဆုတ်လုံသွားတာ ဒါလေးပေါ်မှာလေကျွန်မတို့နှစ်ဖက်မြင်ဖို့အရေးကြီးပါတယ်အဲ့တော့လေးအမြေပေါ်မှာဆိုလို့ရှိရင်လည်းပဲကျွန်မတို့ကတော့เนาะဒါအစ်စင်ဖက်ကဒီနေ့မောင်တော်ဘူးသီးတော်မှာလေသမားတွေဟာဒီအစ်စင်ဖက်ကလေသမားတွေအများကြီးလေလုံကြတယ်ဒါပေမဲ့ဒီနေ့မှာသူတို့ကိုယ်တိုင်ကလေမလုတ်ဘူးဒီလေမလုတ်ဘူးဆိုတော့ပြီးခဲ့တဲ့ဒီစင်စလာတာကာလအတွင်းမှာပေါ့เนาะသူတို့တွေကလေလုံးမဲ့အချိန်မှာသူတို့ဘာဖြစ်လို့လေမလုံးပေးလို့လဲဆိုတော့အဲ့ဒီအချိန်မှာရခိုင်ဘက်ကစူပူတာတွေရခိုင်ဘက်ကတွန်းအားပေးတာတွေရခိုင်ဘက်ကဒီဖိအားပေးတာတွေဘာမှမရှိပေမဲ့လို့ဒီလေလုပ်ငန်းကိုမလုပ်တဲ့အတွက်ကြောင့်ပေါ့ဘာဖြစ်လို့ဒီဘန်ဂလီလူမျိုးတွေဟာဒီဘူးတဲ့အောင်တော့မှလေကိုခါတိုင်းလို့ဘာဖြစ်လို့မလုပ်ကြလဲဒါဟာအမတန်မှထူးဆန်းတဲ့အတွေ့အကြုံတွေတခုဖြစ်နေပါတယ်ဆိုတာကိုဒါကျွန်မတို့ဘက်ကဒါတွေပေါ့အများကြီးရှုမြင်နေပါတယ်ဒီပုံမှာလည်းကျွန်မတို့ကအစိုးရဘက်ကအကုန်လုံးဒါတွေကိုစနစ်တကျစဉ်းစားဖို့လိုပါတယ်အဲ့တော့ကျွန်မပြောချင်တာကဖြစ်နေတဲ့အပေါ်မှာအစင်ဒီဇိုင်းရခိုင်အရေးကိုအကုန်လုံးကိုလက်တွေ့ကြကြနှစ်ဖက်စလုံးညှပ်အောင်လေ့လာပြီးတော့မှအစိုးရဘက်ကဘာတွေကိုလက်ဥမှုရအောင်လုပ်ရမလဲဘာတွေကိုအပြုသဘောဆောင်တဲ့အတားအဆီးတွေနဲ့ထားရမလဲဒါတွေကိုအစိုးရဘက်ကလုပ်တော့ဖို့လိုအပ်ပါတယ
်ဘေးမှာဒီတက်တနာဆိုလို့ရှိရင်အိန္ဒိချင်းမှာလည်းတွားပြီးတော့ဟိုကတက်ရောက်မှုတွေရှိနေပါတယ်အဲ့တော့အိန္ဒိချင်းဒီဘင်္ဂလားဒေ့ရှ်နိုင်ငံပေါ့နော်အဓိကတော့သူနဲ့ပြည်လဲဖို့ပေါ့နော်ပြည်လဲဖို့ကိုဘာလုပ်တင်တယ်လို့ထင်ပါလဲဥစီစုံနဲ့အချင်းချင်းလေးပြောပါဦးဆိုအချင်းသိမ့်နေရှိ
ကျွန်တော်နားလေတော့ဆိုအခုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ယက်တီချက်ကတို့ကိုကောင်းပါတယ်တို့ကဘာပြောတယ်လဲဆိုတော့ဒီအကြမ်းဖက်တဲ့ကိစ္စကိုတို့ကဟိုလက်လက်မခံဘူးနောက်ဒီအကြမ်းဖက်တိုက်ဖြတ်ရေးအတွက်ဆိုတော့တို့ကကူညီပါပဲပြီးတော့မှဒီဒုက္ခသည်ပါညာဆိုတဲ့ဟာလည်းပြေးလာတဲ့ဟာကိုတော့မှမပွင့်လင်းပြန်တို့ကဟိုလက်မခံဘူးဘာဖြစ်လို့လဲဆိုတော့ရှုပ်ထွေးသွားမှဆိုလို့ရှေ့ပြဿနာတွေမပြီးခင်နောက်ပြဿနာတွေဖြစ်မှဆိုလို့ဒါပေမဲ့ကုလသမဂ္ဂဘက်နဲ့ဒါနိုင်ငံတချို့ကဖိအားပေးတဲ့ခါကျတော့အခုတော့သူဖွင့်ပေးလိုက်ရဟိုဘာလဲမသိကြုံကြုံပြလိုက်ရတဲ့သဘောပေါ့နော်အဲဆိုတဲ့ခါကျတော့သူ့ရဲ့သဘောထားကကျွန်တော်ထင်တယ်အင်းကြီးချင်းချင်းကောင်းပြီးပြီးသားသားနဲ့ရှိနေသေးတယ်လို့ပဲကျွန်တော်နားလည်ပါတယ်ဟုတ်ကဲ
့ဒီအင်းကြီးချင်းနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံကဘာလုပ်တယ်လဲဆိုတော့
အခုနဟိုဦးရလင်တပြားတော့တော်တော်လေးပြည့်စုံတော့ပါပြီဒီကတော့ကဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံရဲ့အနီးဆုံးနိုင်ငံဖြစ်တဲ့ဒီပြဿနာတွေကလေဒီ border ဖက်မှာကြော်တော့နေတဲ့ဒါနေဆက်ပြဿနာဖြစ်တဲ့အတွက်ကြောင့်နှစ်နိုင်ငံစလုံးကဒါကိုခေါင်းအေးအေးထားပြီးတော့ပေါ့နော်တမတ်တမတ်ကြအောင်ဒါတွေကိုတန်တမန်ဤအရာဒါဖြည့်ရှင်းတာတော့အကောင်းဆုံးပါပဲအခုလေလုံနေပါတယ်နှစ်ဖက်စလုံးနဲ့အရင်နဲ့ဆိုင်ပေါ့နော်အများကြီးမြန်မာပြည်ဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောဒါဆက်ဆက်ပြီးတော့လုံနေတဲ့ဟာတွေအများကြီးရှိလာတဲ့အတွက်ကြောင့်ဒါကိုရှစ်ဆက်ပြီးတော့တွတ်တက်အောင်လုပ်ဖို့တင့်ပါတယ်အဲ့တော့ကျွန်မကနောက်ဆုံးအနေနဲ့တခုကျွန်မပြောချင်တာရှိပါတယ်အရေးကြီးတဲ့အချက်ပေါ့နော်ဒါကော်မရှင်ရဲ့အရေးကြီးအချက်မှာသူကျွန်မပေးထားတယ်ပါနော်ဒါပေါ့နော်ဒီရခိုင်ပြည်အနေနဲ့ပေါ့နော်ဒါတကယ်လုံမယ်ဆိုလို့ရှိရင်ရခိုင်ပြည်ရဲ့အနေအထားအမတန်မှဖြစ်ရှင်းရခက်တယ်ရှုပ်ထွေးတယ်ဒါကြောင့်မို့ဒီပြဿနာကိုကင်တွေဖို့ဆိုလို့ရှိရင်ဒီတာဝန်ကိုတာဝန်ယူရမယ်ဝန်ကြီးအဆင့်ရှိတဲ့တာဝန်ခံတစ်ဦးအနေရခိုင်ပြည်မှာခံထားဖို့လိုတယ်နော်အဲ့ဒါတရားဥပဒေစိုးမိုးရေးဆိုင်ရာ Rule of Law Center တခုလေစစ်တွေမှာတည်ထားဖို့လှုပ်ထားဖို့လိုတယ်အဲ့ဒီမှာဝန်ထမ်းတွေဟာအကုန်လုံးရခိုင်ပြည်နှလုံးကိုလွတ်လပ်စွာတော်လာခွင့်ရှိရမယ်ဒီတရားဥပဒေဝန်ထမ်းတွေဟာနော်အဲ့ဒီသူတွေကတင်ပြတဲ့အချက်တွေပေါ်မှာလေကျမတို့လိုက်နာဖို့လိုတယ်ဒီတစ်ချက်နောက်တစ်ခုကလေရခိုင်ပြည်နယ်ပတ်သက်ပြီးတော့ဝန်ကြီးအဆင့်ရှိတယ်ဝန်ကြီးတပါးကတတ်တတ်ခံထားဖို့လိုပါတယ်သူ့ကိုအထောက်အပံ့မဲ့အဖွဲ့တွေလေထားဖို့လိုပါတယ်ဒီအထောက်အပံ့ဖွဲ့အလုပ်ငန်းတွေဟာရခိုင်ပြည်တွင်းမှာရှိတဲ့လူမှုရေးအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့လေးလာတစ်ချိန်ဒီအစီရင်ခံစာတွေကိုတက်ပြီးတော့ specialist ပေါ့နော်ရခိုင်ရေးအပေါ်မှာဒီဟာကိုဝန်ကြီးတတ်တတ်အဆင့်နဲ့အဖွဲ့ထားသင့်ပါတယ်လို့ကျမတို့ကပေးထားတဲ့ recommendation ဟာတကယ်ကိုကျမတို့ရခိုင်ပြည်သူလူတွေရောမြန်မာဆိုကနေရောလုပ်ဖို့လိုအပ်ပါတယ်လို့ကျမဒီမှာပြောချင်တယ
်အခုဆွနေကန်အစီအစဉ်ရဲ့အပိုင်းနှစ်ကိုတော့တနင်္လာနေ့မနက်ပိုင်းရေဒီယိုအစီအစဉ်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9:00နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေနောက်ပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတပုတ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်အဦးဆုံး VOE အစီအစဉ်ကိုနားဆင်နေကြသောရရှင်တွေစာရိုးလေးတွေရေးလာတာကိုပြောပြခြင်းပါတယ်နော်။သောရရှင်မင်းစော်ဦးကအစီအစဉ်ကိုကြိုက်ပါတယ်။အမာတော့ကဆိုရင်အခင်းဝင်ချိန်ဆိုရင်ညတိုင်းနားထောင်ဖြစ်ပါတယ်တဲ့ဟုတ်ကဲ့သူပြောတဲ့အခင်းဝင်ချိန်ဆိုတာတော့ပါလေကျမသိပြီးတော့နားမလဲလို့တေချာနားလဲတဲ့လူတွေကိုမေးကြည့်ရပါဦးမယ်။ဘာပဲဖြစ်ဖြစ်အစီအစဉ်တွေကိုနားဆင်နေဆိုလို့အထူးကျေးဇူးတင်ပါတယ်နော်။နှစ်ရှည်လာများဗီဒီယိုကိုနားဆင်အားပေးလာပါတယ်ဆိုတဲ့သောရရှင်ဝင်းမြင့်ကလည်းဦးဝင်းမြင့်လို့ပြောရပါမယ်။အားပေးခဲ့တာ45နှစ်ကျော်ပါပြီတဲ့။ဒါကြောင့်မလို့သူကဝင်းမြင့်လို့ရေးလာပေမဲ့လေဦးဝင်းမြင့်လို့ပြောလိုက်တာပါနော်။အများကြီးတိုးတက်ပါတယ်အဲ့တော့ကဝိုင်းတော်သားတွေကိုလည်းမှတ်မိပါသေးတယ်။အခု VOA မှာတာဝန်ထမ်းဆောင်နေတဲ့ဝိုင်းတော်သားတွေအားလုံးကိုလည်းကျမ်းမာကြပါစေဆိုပြီးသူကအဆုတောင်းပေးထားပါတယ်ရှင်။ကျမတို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်ပခအရေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုစာရေးလာကြတဲ့အီးမေးတွေပြီးတော့ရုံးကိုတယ်လီဖုန်းနဲ့တိုက်ရိုက်ဆက်ပြီးတော့အပြုသဘောဆွေးနွေးလာကြတာတွေကိုသောရရှင်နေနဲ့ဝေမျှပေးကြပါတယ်နော်။သောရရှင်ဝေလှကမေးခွန်းလေးတစ်ခုထုတ်လာပါတယ်။
ဒုနိုင်ငံရဲ့အခြေခံဥပဒေနဲ့မဝင်ပဲခိုးဝင်လာသူတွေကိုဒုနိုင်ငံရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေနဲ့အညီစစ်စစ်တာကိုတော့လူခွေချိုးဖောက်တယ်လို့ဟောနေပြီးအမေရိကန်ကအရွယ်မရောက်ပဲခိုးဝင်လာသူတွေကိုတော့ဒါကာစီမံချက်အရအရေးယူဖို့လုပ်တာတော့ဘယ်လူခွေအဖွဲ့ကမှထမော်ရပါဘူး။ဒေါ်နယ်ထရမ့်ရဲ့ဆွေတော်ကမက္ကဆီကိုဘက်ကခိုးဝင်လာမှုကိုကာကွယ်ဖို့အတွက်မဟာဒဏ္ဍာရီတည်ဆောက်ဖို့ကိုတော့မဲဆွယ်ခဲ့တာပါ။လူမျိုးလို့လူမျိုးရောမျိုးရောပျောက်လာပြီးဒေသခံတိုင်းရင်းသားတွေတက်ခံရတာကိုတော့တိုင်းရင်းသားဘက်ကလူခွေတို့အချုပ်ချာအာဏာပိုင်ဆိုင်ခွင့်တို့ကိုကုလသမဂ္ဂတွင်းရေးမှူးချုပ်တို့လူခွေရေးကိုယ်စားလူကဘာမှမပြောကြတာဘာကြောင့်မှလဲမွတ်စင်တွေကိုကြောက်လို့လားဆိုတော့ VOE ကတစ်ဆင့်ပြောပေးပါ
ဟုတ်ကဲ့ပါဒီ American ပြည်အောင်စုမှာတမရရဲ့ဒီ Dhaka ဆိုပြီးတော့ American ပြည်အောင်စုတွေကိုအသက်ငယ်ငယ်နဲ့ရောက်ရှိနေထိုင်နေတဲ့သူတွေကိုဒီပညာရေးအခွင့်အလမ်းတွေပေးတာအလောက်အကန့်အခွင့်အလမ်းတွေပေးထားတဲ့ဒီတမရအိုဘားမှာယာယီကျင့်သုံးခဲ့တဲ့အစီအစဉ်ကိုဖျက်သိမ်းပြီးတော့သူတို့ကိုနေရရင်ပြန်ဖို့လှုံ့ဆော်မယ်ဆိုပြီးတော့တမရ Donald Trump ပြောတာကိုဒီသောရရှင်ကမေးမြန်းထားတာပါဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုမှာတော့ဟိုကန့်ကွက်မှုတွေကကြဲကြဲလောင်လောင်ဖြစ်ပေါ်နေပါတယ်ဒီမှာဘယ်လူခွင့်ရေးဖွဲ့ကမှထားမအောင်ဘူးဆိုတာကတော့သူ့နိုင်ငံသူ့စီးမြင်အတိုင်းတရားမဝင်ရောက်လာသူတွေကိုပြန်ပို့တဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့လူခွင့်ရေးအဖွဲ့တွေကဘာမှမပြောချင်းဖြစ်ပါတယ်ဒီကိစ္စမှာပြန်ပို့တဲ့နေရာမှာလည်းလူခွင့်ရေးချိုးဖောက်ပြီးတော့ဒီပြန်ပို့တဲ့အခြေအနေမျိုးမဟုတ်ပါဘူးဒါကြောင့်မလို့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်တို့လူခွင့်ရေးကိုယ်စားလှယ်တို့ကအမေရိကန်ကဒါကာအစီအစဉ်နဲ့ပတ်သက်ပြီးတော့သူတို့ဘာမှပြောဆိုခွင့်မရှိတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုနောက်တိုင်းဒေးလီတစ်ပုတ်နဲ့ဖျော်ပြပေးကြပါမယ်။ American DJ Khaled နဲ့ Babylon ကျွန်းသူနာမည်ကျော် Rihanna နောက်ပြီးတော့ American ဆိုတော့ Bryson Tiller တို့ပူးတွဲပြီးတော့အဖြစ်တည်ဆိုထားတဲ့ Wild Thoughts ဆိုတဲ့သချင်းလေးနဲ့ဖျော်ပြပေးကြပါမယ်။ဒီသချင်းက Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှလည်းလောလောဆယ်နံပါတ်1နေရာကိုရောက်နေတဲ့သချင်းဖြစ်ပါတယ်။ပြီးခဲ့တဲ့2019ဇွန်လလယ်မှာထုတ်လုပ်ဖြန့်ချီတာဖြစ်ပြီးတော့ဒီလုံးကမနှင်းမမြန်လက်တင်ပုံဂီတကိုအသုံးပြုထားတဲ့သချင်းကိုတော့ဝေဖန်ရေးသမားတွေကသဘောကျကြတာတွေ့ရပါတယ်။သချင်းဆက်ဆိုတေးတီကုန်းမှုပုံစံကိုရောနောက်ပြီးတော့ Rihanna ရဲ့သ တိဆိုပါဝင်မှုအပိုင်းကိုရောချီကျူးကြပါတယ်ဒီတချင်းကဗြိတိန်နိုင်ငံမှာတော့နံပါတ်1ချိတ်ခဲ့ပြီးတော့ဩစတြေးလျနဲ့ကနေဒါနိုင်ငံတို့မှာလည်းနံပါတ်2ထိရောက်ပါတယ် US Billboard Hot 100ဆင်းမှာနံပါတ်1ချိတ်တာကြောင့်ဒီ Billboard Hot 100ဆင်းမှာထိတ်ဆုံးဆယ်ပုတ်ဆင်းဝင်တဲ့ Rihanna ရဲ့32ပုံမြောက်သချင်းဖြစ်ပါတယ် American ဆိုတော့ Bryson Tiller အတွက်တော့ထိတ်ဆုံးဆယ်ပုတ်ဆင်းဝင်တဲ့ပထမအဆုံးသချင်းဖြစ်ပါတယ်ဒီသချင်းဗီဒီယိုကတော့ MTV Video ဂီတဆုချင်းမြင့်ပွဲအတွက်အကောင်းဆုံးသချင်းဗီဒီယိုဆုအကောင်းဆုံးတွဲဖက်တည်ဆုမှုဆုနဲ့အကောင်းဆုံးအမှုပညာညွှန်ကြားမှုဆုတို့အတွက်တက်ကြွရွေးချယ်ခံရပါတယ်ရှင်ဒီတော့ DJ Khaled Rihanna နဲ့ Bryson Tiller တို့ပူရဲပြီးတော့တည်ဆုထားကြတဲ့ Wild Thought ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် Another one We the best music DJ Khaled I don't know if you could take itNo, you wanna see me naked, naked, naked. I wanna be a baby, baby, baby. Spinning in his red just like he came from Maytag. Rocket with sit on the brown liquor. When I get like this, I can't be around you. I'm too little to dim down the night. Cause I can into things that I'm gon' do. Wow, wow, wow. Wow, 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 thoughts. Wow, wow, wow. When I'm with you, all I get is wild thoughts. Wow, wow, wow.For the tag, you know this cookie's for the bag. Kitty, kitty, baby, get her things to rest. Like the 68 Jets. Diamonds are nothing when I'm rocking with ya. Diamonds are nothing when I'm shining with ya. Just keep it white and black as if I'm your sister. I'm too hip to hop around, time to hit with ya. I know I get wild, 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 wild thoughts. Wild, wild, wild. When I'm with you, all I get is wild thoughts.Wow, wow, wow. When I'm with you, all I get is wild thoughts.DJ Khaled Rihanna နဲ့ Bryson Tiller တို့ပူရဲပြီးတည်ဆူထားတဲ့ Wild Thoughts ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာတေးချစ်သောရရှင်နေနောက်ပိုင်းမှာအချင်းချင်းမြေတားတေးလက်ဆောင်ပေးပို့တဲ့သချင်းလေးတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်မိုးရေစေဝါပေါ်များနေမှုကိုမလိုလားပါဘူးဆိုပြီးရေးလာတဲ့သောရရှင်တစ်ယောက်ကတော့သူကလည်းဆရာမဖြစ်ပါတယ်သူကတော့ College မြို့နယ်ကဓမ္မစကူဆရာမပါတဲ့
မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်တကောင်းအန်ရွာကဓမ္မစကူဆရာမပါရှင်။ကျမတို့ရွာမှာကမူရစ်ဆေးဝါးတွေအများကြီးပေါများနေပါတယ်။ပြည်သူရဲတွေနဲ့အုပ်ချုပ်ရေးမှူးကလည်းအရေးယူမှုမရှိပါဘူး။လှဆာမှုတွေရှိနေပါတယ်။ရွာကပစ္စည်းတွေပျောက်တယ်၊ကလေးတွေကြောင်မတက်ရဘူး။မိန်းမတွေပြောရင်အထိုးခံရတယ်၊လှူရက်မှုတွေပေါ်တယ်။အထူးကတော့ပညာရေးကျမ်းမာရေးအများခက်ခဲလာပါတယ်။ဖြစ်နိုင်ရင်အုပ်ချုပ်ရေးမှူးနဲ့ချောင်းနာရဲစခန်းကိုပြည်သူတာဝန်ယူပြီးတော့ဖမ်းဆီးမှုတွေလုပ်စေချင်ပါတယ်။အခုတော့လက်စားမှုတွေကြောင့်ပညာမတတ်တဲ့ပြည်သူတွေဖခင်တွေပုံမပျက်စီးလာပြီးဆင်းရဲမွဲတေမှုတွေကြောင့်ကလေးတွေလည်းကြောင်မတက်ရတွေများနေပါတယ်။တည်င်းမှာပါလာဖို့မျှော်လင့်ပါတယ်ရှင်။ရွာရဲ့အနာဂတ်ကလေးတွေရဲ့ကိုယ်စားအမျိုးသမီးတို့ရဲ့ကိုယ်စားကျေးဇူးတင်ပါတယ်ရှင်
။အနာဂတ်ကလေးတွေရဲ့ကိုယ်စားနောက်ပြီးအမျိုးသမီးတို့ရဲ့ကိုယ်စားဒီစာကိုရေးလိုက်ရပါတယ်။မူရစ်စေဝါပေါများနေတာကိုသက်ဆိုင်ရာကနေပြီးထိန်းချုပ်ပေးပါဆိုပြီးဒီသောရရှင်ကောလင်းမျိုးကဆရာမအစာရေးရင်ဖွင့်လာပါတယ်ရှင်။ရန်ကုန်ကသောရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။နိုင်မိုရဆိုတဲ့သောရရှင်ကတော့သူ့ရဲ့ရက်ွက်ထဲမှာအလှကန်အကြောင်းပြပြီးတော့အော်လန်နဲ့နားမခံနိုင်လောက်အောင်စူညံအတန်ပေးနေပါတယ်။ဆိုပြီးတော့အခုလိုမျိုးသူခံစားနေရတဲ့နာဒုက္ခနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာပါတယ်
။ကျွန်တော်ရန်ကုန်မြို့ဒေါ်ဘုံမြို့နဲ့နွေရက်ွက်ကတိုက်ခန်းတစ်ခန်းကဆွလုံးမှုကိုအကြောင်းပြပြီးလော့စပီကာနဲ့တချင်းတွေဖွင့်ဆိုင်းတွေဖွင့်ပြီးတော့အလူရှင်စင်းကျင်ညာလိုက်နဲ့အတန်ကျယ်လွန်လို့အနည်းဝန်းကျင်ကကျွန်တော်တို့အားလုံးတရော့ကိုဒုက္ခရောက်နေရပါတယ်ဗျာ။ကျွန်တော်လဲဗုဒ္ဓဘာသာစစ်စစ်ပါစွန့်လောင်းလူတာကိုအပြစ်မပြောပါဘူးဒါပေမဲ့လော့စပီကာသုံးလုံးနဲ့အတကုံဖွင့်နေတာကိုတော့နားလဲမခံနိုင်လက်လဲမခံနိုင်ဖြစ်နေရပါတယ်စုညာတန်ကတကြီးရွယ်ဦးရင်းကလေးစင်ငယ်ရဲ့ကျမ်းမာရေးကိုထိခိုက်စေတဲ့အပြင်ညာနဲ့လည်းလောက်ကန်ရသူတွေအတွက်လဲတကယ်ကိုအနှောက်ယှက်ပါခင်ဗျာဝါရင်တစ်ခုလုံးအေးချင်းချင်းနေနိုင်မှုစေရင်မှုယာရင်မှုရက်ွက်အုပ်ချုပ်ရေးမှုများမြို့နယ်အုပ်ချုပ်ရေးမှုများနဲ့သက်ဆိုင်ရာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတို့မှတာဝန်ရှိသူများကစီကမဲ့ဖွင့်နေအော်နေတဲ့အတန်ချက်ဆက်ကိုကြက်မှတ်ထင်းထင်းပြဖို့ရင်ဖွင့်လိုက်ရပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်ဒေါ်ပုံကနေပြီးတော့သောရရှင်တယောက်ဒီ တို့ရက်ကွက်ထမှာအော်လန်နဲ့ဒီနားမခံနိုင်အောင်ဖွင့်နေတဲ့အကြောင်းကိုရင်းဖွင့်ပြီးရေးသားလာတာပါဒီလိုမျိုးပတ်ဝန်းကျင်ကိုအနောက်ရှက်ဖြစ်လောက်တဲ့ဒီအော်လန်နဲ့ဒီအတန်ချက်ဆက်ကိုအသုံးပြုပြီးတော့ဒီသချင်းဖွင့်တာတွေအလူခံတောင်းတာတွေနဲ့ပတ်သက်ပြီးတော့သောရရှင်နေစာရီမကြခဏရေးကြတာကိုတွေးရပါတယ်နော်သောရရှင်နေရဲ့ရင်းဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်နေကိုလည်းအလှည့်ပေးချင်ပါတယ်ရှင်VOA သောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။တော့ဒေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးခြင်းပါတယ်ရှင်။မလေးရှားရောက်တူမာကြီးမလိန်ဒီရဲ့မွေးနေ့ဖြစ်တဲ့2019စက်တင်ဘာ1ရက်နေ့မွေးနေ့ရှင်နဲ့အတူမင်းနဲ့မျိုးစွန်းနောင်အုပ်စုဒတ်တာကြီးရွာကမွေးနေ့ရှင်ရဲ့ဖေဖေဦးရှိန်လိန်မနာလီတို့အပါအဝင်မိသားစုညီကိုမောင်နှမတွေနဲ့ရွာသူရွာသားတွေအားလုံးဝိုင်းဖွဲ့နားဆင်ဖို့အတွက်အစိုးရတူတူရဲ့အားသင့်တဲ့ခြေလှမ်းတခြင်းကိုထုတ်လွှင့်ပေးစေခြင်းပါတယ်တဲ့။ခေတ္တမုံရွာရောက် VOA အမြဲတမ်းသောရရှင်ဦးအောင်စာစာရေးလာတာဖြစ်ပါတယ်။နောက်ထပ်ပဲဒီမွေးနေ့တောင်းခံရတဲ့အမကြီးမလိန်ကြီးအတွက်မွေးနေ့ဆုတောင်းတစ်ခုကတော့မတ်သူစာဖြစ်ပါတယ်။မတ်သူစာကတောင်းတာပါ။စက်တင်ဘာ1ရက်နေ့မှာကြာရောက်တဲ့မလေးရှားရောက်အမကြီးလိန်ကြီးရဲ့မွေးနေ့အတွက်အကိုကြီးနဲ့အမကြီးထမ်းဖေတို့နားဆင်ဖို့အတွက်ပါဆိုပြီးမတ်သူစာတောင်းလာပါတယ်။သောရရှင်ဆိုတဲ့သောရရှင်ကလည်း2019ခုနှစ်စက်တင်ဘာ1ရက်နေ့မှာကြာရောက်တဲ့ဒီအမကြီးမလေးရှားရောက်မလိန်တီအတွက်ဆိုပြီးတော့မွေးနေ့ရှင်ကိုရိုင်းလဲနားဆင်ဖို့နောက်ပြီးတော့သူ့ရဲ့မိဘတွေဖြစ်တဲ့မင်းနဲ့မျိုးကမိဘနှစ်ပါးနောက်ပြီးတော့မင်းနဲ့မျိုးဓာတ်တာရွာကဆွေမျိုးတွေအားလုံးနားဆင်ဖို့အတွက်ဆိုပြီးတော့တေးတောင်းလာပါတယ်။အမေရိကန်ပြည်အောင်စုနောက်ပြီးတော့ရန်နီးရဝေးနောက်မျိုးမြန်မာနိုင်ငံမှာရှိကြတဲ့မောင်နှမတွေနဲ့တူတူမတွေအားလုံးကတော့ကိုယ့်ရဲ့ကိုလ2019မှာကြာရောက်တဲ့ကပ်ပလီရဲ့မွေးနေ့အတွက်ချစ်ချင်းများစွာနဲ့မေတ္တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်။ဒီတော့ခုနကတော့သောရရှင်တောင်းဆိုထားတဲ့တူတူရဲ့အာသင့်တဲ့ခြေလှမ်းဆိုတဲ့တခြင်းဟောင်းလေးကိုထုတ်လွှင့်ပေးကြပါရနော်ဒီတခြင်းကကျမတို့တတော်ကိုငငယ်တုန်းကနားဆင်ခဲ့ရတာဖြစ်ပါတယ်ဒီတခြင်းမကြားရတာကြားလာပြီဖြစ်လို့ဒီတေးတောင်းတဲ့သောရရှင်ကိုတော့မှပြန်ပြီးတော့ကျေးဇူးတင်ရပါမယ်ရှင်ဒီသောရရှင်ကြောင့်ကျမဒီတခြင်းလေးကိုပြန်ရှာပြီးတော့နားထောင်ဖြစ်ပါတယ်တူတူရဲ့တခြင်းနဲ့အားလုံးပြန်ပြီးတော့နားထောင်ကြည့်အောင်မယ်လို့လည်းစိတ်ကူးပေါင်းမိပါတယ်နော်ဒီတော့သောရရှင်ဒီအားလုံးဒီကြားပူးတဲ့သူတွေကငငယ်တုန်းကနားထောင်ပူးတဲ့သူတွေရောတူတူတီဆိုထားတဲ့အာသင့်နဲ့ခြေလှမ်းဆိုတဲ့သချင်းလေးကိုနှစ်ချိုက်ခံစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်။နားထောင်ကြည့်ပါဦးရှင်
။ဒီလောကအသက်ရှိသူသားတိုက်ပွဲများဘဝအတွက်ဆန်းစားကြာဆုံးချုံခရီးဆက်ချုံတို့ဝဲရာစုဆက်မျိုးဆက်ပြိုသွား
တ ူးတူတည်ဆိုထားတဲ့အာသင့်နဲ့ခြေလန်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။အခြေအနေအချိန်ခါနဲ့တိုက်ဆိုင်နေလို့ပို့ပြီးတော့မှနားထောင်လို့ကောင်းတဲ့တခြင်းလေးတစ်ပုဒ်ဖြစ်ပါတယ်နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းင်းတွေနေညပိုင်းနဲ့တင်းင်းလာနေမန်တန်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေအိမ်တွေမီးရှို့မှုပြဿနာဆိုပြီးဆွေးနွေးတင်ပြမှာပါ။မိုင်းရင်ကျင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဩဂုတ်လ25ရက်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းက ARSC အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုပြန်လည်နှိမ်နှင်းမှုတွေကြောင့်အပြစ်မဲ့ပြည်သူအယောက်30လောက်သေဆုံးပြီးကျေးရွာပေါင်း54ရွာကအိမ်ခြေပေါင်း6800ကျော်မိလောင်ပြကျခဲ့ပါပြီ။အဲဒီထဲမှာတိုင်းသားကဖဲနဲ့ဟိန်းလူတွေရဲ့နေ200လောက်ပါပြီးမွတ်စလင်အိမ်6600ကျော်ပါပါတယ်။ဒါစက်တင်ဘာ4ရက်နေ့အထိကောက်ယူထားတဲ့စီးရင်မဲ့ဖြစ်ပြီးစက်တင်ဘာ9ရက်အစိုးရအစီအစဉ်နဲ့သတင်းမီဒီယာအဖွဲ့တွေမောင်တော်ဘက်ရောက်သွားချိန်အထိတချို့ကျေးရွာတွေမှာမိရှို့မှုဖြစ်ပွားနေစေဖြစ်တာတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့2016အောက်တိုဘာ9ရက်မွတ်စလင်ရွာသားတွေကကြီးကန်းပင်နေကြသောတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းကြီးတစ်ခုကိုအကြမ်းဖက်ဝင်ရောက်စီးနှင်းနောက်ပိုင်းတပ်မတော်ကနှိမ်နင်းတာနဲ့နေမြေစိုးမိုးတာလုပ်ခဲ့ခြင်းကာလတုန်းကလည်းမွတ်စလင်ကျေးရွာ12ရွာကအင်ဂျီ1100ကျော်မိလောင်ပြကျခဲ့ပါသေးတယ်။စည်ရင်းတွေအရ2016အောက်တိုဘာအကြမ်းဖက်မှုဖြစ်စဉ်အပြီးနေအိမ်တွေမိရှို့ခံရတဲ့အရေးအတွက်ထက်အခုလက်ရှိဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းဖြစ်ပွားခဲ့တဲ့မိရှို့ခံရမှုအရေးအတွက်က6ဆလောက်ပိုများနေတာတွေ့ရပါတယ်။ဒါအတော့ကြီးကျယ်တဲ့ပြဿနာကြီးလို့မှတ်ယူနိုင်တယ်လို့မိရှို့မှုတွေနဲ့ပတ်သက်ပြီးတော့လည်းအပြန်အလှန်ဆွတ်ဆွဲမှုတွေအငင်းပွားမှုတွေရှိနေတဲ့ပြဿနာကြီးတစ်ခုပါ။ဂုရုပတ်အဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ်။
မီးရှို့မှုတွေနဲ့ပတ်သက်လို့2016ခုနှစ်အောက်တိုဘာလဖြစ်စဉ်တုန်းကလည်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကဒီမီးရှို့မှုကိုမွတ်စလင်တွေကသူတို့နေအိမ်သူတို့မီးရှို့ထွက်ပြေးမှုဖြစ်ဆွဆွဲခဲ့ပါတယ်။ဒီလိုမီးရှို့လိုက်မှတက်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကသူတို့နေအိမ်တွေကိုမီးရှို့ခဲ့ပါတယ်ဆိုပြီးနိုင်ငံတကာကိုလိန်လေလှည့်ဖျားလို့ရနိုင်မှာလို့ဆိုပါတယ်။အဲ့ဒီအချိန်အစိုးရရဲ့စီစဉ်ပေးမှုနဲ့မောင်းတော့ KI ဘက်ကိုရောက်သွားတဲ့သတင်းမီဒီယာသမားတွေကိုရဲမှူးချုပ်သူရဆန်းလွင်ကနေအိမ်တွေမီးလောင်တာနှစ်မျိုးဖြစ်နိုင်တဲ့အကြောင်းတစ်မျိုးကတော့တိတ်ပြီးတန်ကျေးမရှိတဲ့နေအိမ်တွေကိုဘင်္ဂလီတွေကသူတို့ဘာသာသူတို့မီးရှို့ထွက်ပြေးတာဖြစ်နိုင်တယ်လို့တပ်မတော်နဲ့ရဲတပ်ဖွဲ့ကကျေးရွာတွေထဲဝင်ပြီးအကြမ်းဖက်သမားတွေကိုရှင်းလင်းစင်မှာလက်နက်တွေနဲ့ထိမိခိုက်မိလို့မီးလောင်တာမျိုးလည်းဖြစ်နိုင်ကြောင်းပြောပါတယ်ဒါပေမဲ့မီးရှို့ခံရတဲ့မွတ်စလင်ကျေးရွာတွေကိုရောက်သွားပြီးရွာခံတွေကိုမေးတဲ့အခါနေထိုင်သူတွေထွက်ပြေးတိမ်းရှောင်သွားတဲ့လူသူမရှိတဲ့သူတို့ရွာကိုလုံခြုံရေးနဲ့တိုင်းရင်းသားတချို့ကဝင်ပြီးပစ္စည်းတွေလူရဲမီးရှို့ဓာတ်တွေလုသွားတဲ့အကြောင်းတချို့ဖြစ်ရက်တွေကိုတော့မျက်မြင်ကိုတွေ့တွေ့ရကြောင်းဆွဆွဲပြောဆိုကြပါတယ်။ဒါက2016ခုနှစ်အောက်တိုဘာလဖြစ်စဉ်နောက်ပိုင်းအခြေအနေပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလည်းအလားတူကျေးရွာတွေမိရှုခံရပါတယ်။တက်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းရင်းသားတွေရဲ့နေအိမ်တွေကိုရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မိရှုဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးဗိုလ်မှူးကြီးဖုန်တင်းကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါရယ
်ပြီးခဲ့တဲ့ဩဂုတ်လ25အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလည်းအလားတူကြေးရွာတွေမိရှုခံရပါတယ်တပ်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းသားတွေရဲ့နေအိမ်တွေရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မိရှုဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးဗိုလ်မှူးကြီးဖုန်တင်းကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါရယ်အဲ့လိုပြောဆိုတာတွေနဲ့ကွဲလွဲတဲ့အခြားဖြစ်စဉ်တွေလည်းရှိပါသေးတယ်။စက်တင်ဘာ9ရက်နေ့ကမောင်တော်ဘက်ရောက်နေတဲ့သတင်းမီဒီယာသမားတွေဟာနေအိမ်တွေမီးလောင်နေတာကိုတွေ့လို့ဂေါတုတာယာအရှိရွာကိုဝင်ကြည့်ကြပါတယ်။ဒီနေရာမှာမတင်ကားစရာတိုင်းသားလူငယ်တချို့ကိုတွေ့ပါတယ်။ တို့နဲ့အတူလမ်းမေးမှာပုံထားတဲ့အိမ်သုံးပရိဘောဂပစ္စည်းတချို့ကိုလည်းတွေ့ကြရပါတယ် BBC သတင်းတော်ဂျိုနသန်ဟက်ကတော့သတင်းကိုအခုလိုရေးထားပါတယ
်မိရှုမှုနဲ့ပတ်သက်ပြီးတော့ပဲဩဂုတ်လ30ရက်နေ့သတင်းမီဒီယာတွေနဲ့တွေ့ဆုံရမှာရဲမှုချုပ်သူရစန်းလွင်ကမောင်းတော်မြို့သုံးမိုင်လမ်းစုံအနားကဘင်္ဂါလီကျေးရွာမှာအဲ့ဒီရွာကန်တွေနဲ့တိုင်းရင်းသားတချို့တိုက်ခိုက်မှုဖြစ်ပွားခဲ့ရာတိုင်းရင်းသား၄ယောက်တေဆုံးခဲ့တဲ့ဖြစ်စဉ်ရှင်းပြမှုတစ်ခုရှိခဲ့ပါသေးတယ်။သူရစန်းလွင်ကတခြားရွာတွေစုပြီးမိသွားရှို့တာပေါ့။ဟိုကရွာထဲမှာသူတို့ဘာသာသူတို့ကြောက်လို့ငြိမ့်နေတာ။သူတို့ရွာတွေမိရှို့တော့လေသူတို့ကမခံနိုင်လို့ထင်တယ်။အဲ့ဒါအပြန်လှန်ဖြစ်ကြတာ။အဲ့ဒါတွေကတော့လွတ်တော်ဥက္ကဋ္ဌကိုလည်းတင်ပြတယ်။ပြည်နယ်အစိုးရအဖွဲ့ကိုလည်းတားမြစ်ပေးပါနိုင်ငံရေးပါတီတွေကလည်းအောက်ကနေမြှောက်ထိုးပင့်ကော်မလုံးမိဘူး။နောက်ပြီးဆရာတော်တွေကိုလည်းရှောက်ထားပြီးတော့တိုင်းရင်းသားတွေကိုယ့်နေရာမှာပဲအေးအေးဆေးဆေးနေပါ။ကျန်တဲ့ဟာတွေကတော့ဥပဒေနဲ့အညီဆောင်ရွက်နေပါတယ်လို့ကျွန်တော်လိုက်ပြီးပြောထားပါတယ်လို့ဆိုပါတယ်။နောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကဘင်္ဂလီတွေသူတို့အိမ်သူတို့မိရှို့ပါတယ်ဆိုတဲ့သတင်းနဲ့ဓာတ်ပုံတွေပါ။ 11 Media ကဖော်ပြပြီးတဲ့နောက်ပိုင်းနိုင်ငံတော်အတိုင်းအမြံရုံးညွှန်ကြားမှုချုပ်ဦးစော်ထေကလည်းသူ့ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကနေဖြန့်ဝေပါတယ်။နောက်ပိုင်းအဲ့ဒီဓာတ်ပုံတွေထဲပါလာသူတယောက်ဟာမောင်းတော်ဒုက္ခတဲ့စခန်းတစ်ခုကဟိန္ဒူဘာသာဝင်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်အဲ့ဒီဓာတ်ပုံဟာပဋိပက္ခတွေဖြစ်ပွားအောင်အတုအယောင်ဖန်တီးပြီးရိုက်ကူးဖြန့်ဖြူးတာလားဆိုတဲ့မေးခွန်းတွေပေါ်ပေါက်ခဲ့ပါတယ်။ညွှန်ကြားမှုချုပ်ဦးစော်ထေကတော့အဲ့ဒီလူတွေကိုဖမ်းဆီးပြီးခရိုင်ရဲတပ်ဖွဲ့မှုကိုယ်တိုင်စစ်ဆေးနေပြီးဒါကိုအရေးယူမယ်ဆိုပြီးပြန်ဖို့ပြတာတွေ့ရပါတယ
်။ဘလို့ပဲဖြစ်ဖြစ်မောင်တော်ခရိုင်ဘက်နေမီရှုံမှုတွေနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုတပ်စီအထောက်ထားနဲ့ဖော်ထုတ်ဖမ်းဆီးနိုင်တယ်ဆိုတာမရှိသလောက်ရှားပါတယ်။အခုဆိုရခိုင်ရဲနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာနေထိုင်သူတိုင်းနိုင်ငံသားဖြစ်စေနိုင်ငံသားဟုတ်မဟုတ်မသေးကြသေးသူတွေကိုဖြစ်စေအားလုံးကိုကာကွယ်ဆောက်ရှောက်သွားမယ်ဆိုပြီးပြောပါတယ်။နေနေမိရှုဖြစ်စီခံရတယ်ဆိုတာအဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝကိုဖြစ်စီတာနဲ့အတူတူပါပဲဒီအတွက်အဲ့ဒီဒေသမှာလုံခြုံရေးဆောင်ရွက်ရတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့တိုင်းသားအိမ်မွတ်စလင်အိမ်ဘသူအိမ်ပဲဖြစ်ဖြစ်မိရှုမခံရအောင်ကာကွယ်ပေးဖို့တာဝန်ရှိပါတယ်မိရှုသူတွေကိုဖမ်းဆီးအရေးယူအပြစ်ပေးနိုင်အောင်လဲစ조사သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီတောင်မြရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ကြားဖြတ်သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်အခုညပိုင်းကျမတို့သတင်းထုတ်လွှင့်နေချိန်မှာပဲဒီတောင်တွင်းကြီးမြို့မှာရှိတဲ့မွတ်စလင်ပလီတလုံးအနီးမှာဆိုင်အချို့ကိုအယောက်30လောက်ရှိတဲ့လူအုပ်တစုကဖျက်ဆီးတာတွေလုပ်ခဲ့ပါတယ်လူထိခိုက်မှုတွေတော့မရှိခဲ့ဘူးလို့သိရပါတယ်တောင်ဝန်ရှိအာဏာပိုင်တွေနဲ့ရဲတွေအခုဒီတောင်တွင်းကြီးမြို့ကလမ်းစုံတွေမှာလုံခြုံရေးယူပြီးအခြေအနေကိုတော့ထိန်းချုပ်နိုင်ပြီလို့အဲ့ဒီဒေသခံတွေက VOA ကိုပြောပါတယ်။ရခိုင်ပြည်ပခါနောက်ဆက်တွဲအခြေအနေနဲ့အတူဒီရက်ပိုင်းအတွင်းလူမျိုးရေးဘာသာရေးစန့်ကျင်လှုပ်ဆော်ရေးသားမှုတွေလူမှုဒီမီဒီယာတချို့မှာပြန့်နှံ့နေတာပါ။ဒါကြောင့်ဒီအခုရက်ပိုင်းတွေအတွင်းဘာသာရေးလူမျိုးရေးအရအဓိကယုံပုံစံမျိုးတွေမဖြစ်ဖို့သတိကြီးကြီးထားဖို့လိုမယ်လို့လူငယ်နဲ့လူမှုသဟဇာရဖြစ်ရဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကပြောပါရစေ။
ကျွန်တော်တို့ဒီပြည်သူတွေအတွက်ကအရင်သတိကြီးကြီးထားမယ့်အချိန်ပါခင်ဗျာ။ကျွန်တော်တို့ဒီဟာဖြစ်လာမှုအတွက်ကလည်းတာဆူညာချာပြီးဒါနဲ့ပတ်သက်ပြီးတော့လေဒီဆယ်ဆက်တရနေ့မှာကြောင်းပြသနာလုပ်မယ်ဆိုပြီးတော့လေဝိုင်းပြောနေကြတာအများကြီးရှိတယ်လို့အဲ့တော့ဒါအခုကမဖြစ်ဖြစ်အောင်လုပ်နေကြတာအဖြစ်နဲ့ဆိုပြီးထွက်လာတယ်ပြီးသွားတဲ့ဆက်ကြောက်တော့မဖြစ်ဖြစ်အောင်လုပ်တယ်ဆိုပုံမှန်မျိုးဖြစ်တယ်ပေါ့နော်ပြီးတော့ဒီရက်ထဲမှာပဲကျွန်တော်တရားဟောင်းဝင်ပိတ်စားရဆိုရဥရာစုပါတရားရဟောဖက်တက်ကြီးမျိုးသားဆိုရှာမှုကြအများကြီးဖြစ်လာတယ်ပေါ့အဲ့တော့ကြံစည်ဖြစ်လာလို့ရှိရင်ကျွန်တော်ဈာမပြည်သူတွေပါပဲဟိုဒါတို့ကျွန်တော်မဖြစ်မနေကျွန်တော်ဝိုင်းကောက်ဝင်ဖို့လိုပါတယ်ဟိုကိုဒီလာတဲ့မှာလည်းကျွန်တော်ဒီမွတ်စလင်တွေရောဗုဒ္ဓဘာသာတွေရောလည်းကျွန်တော်စီးလုံးရှိဖို့တို့လိုမျိုးလွတ်တော်အမတ်တွေရဲ့တာဝန်ရလည်းကျွန်တော်ရေးကြည့်ပါတယ်လွတ်တော်အမတ်တွေနဲ့လည်းဒီရဲရွာဒီလူလူတွေရဲရွာကောင်းဆောင်နေရနေပြီးတွေ့ပြီးတော့တို့တော့မဖြစ်အောင်ဘယ်လိုဝန်ကောက်ကြရမလဲပြီးသွားလို့ရှိရင်ရဲတွေနဲ့ကျွန်တော်ဘယ်လိုပူးပေါင်းဆောင်ရမလဲဆိုတာမျိုးလုပ်ဖို့လိုပါတယ်
ရခိုင်ပြည်ပခါတွေအရှိန်မြင့်လာတဲ့နောက်ပိုင်းအခုရက်ပိုင်းတွေအတွင်းမှာပဲလူမျိုးရေးဘာသာရေးအရာအမုန်းပွားရေးသားမှုတွေအတော်များများလူမှုကွန်ရက်တွေအထူးသဖြင့်မြန်မာတွေအများစုသုံးတဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြမှုတွေရှိနေပါတယ်။အခုဒီဆက်လက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကိုသိန်းထိုက်ဦးနဲ့မအေးတန်နာကျော်တို့တင်ပြပေးပါလိမ့်မယ်ရှင်။
မေဂန်ပြည်တော်စုဝစ်ကွန်ဆင်ပြည်နယ်မှာတည်တိုင်းကျင်းပနေကြနောက်ခြေချောက်ကိုဝေဆုံးရောက်အောင်ပြည်ရတဲ့ပြိုင်ပွဲတစ်ခုကျင်းပပါတယ်အသက်အရွယ်မြေပါဝင်ရှင်ပြန်ခဲ့ကြပါတယ်တချို့လူတွေက နောက်ချင်းလို့ကြားလိုက်တာနဲ့ယွန်စရာတစ်ခုလို့ထင်ကြပေမဲ့တချို့ကတော့ပြိုင်ပွဲအတွက်တည်တည်ကြကြလေ့ကျင့်လာကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ဒါကြောင့်လည်းဒီပြိုင်ပွဲကိုကျင်းပလာတာဒီနှစ်နဲ့ဆိုရင်43နှစ်ရှိပါပြီ။နောက်ချင်းကြောက်ကိုတော့ဒေသခံနှစ်ချံတစ်ခုကနေရလာဖြစ်ပြီးတလားလောက်အလူကလေးကနေပူလှမ်းထားတာပါ။သူတို့ကိုမျက်တွေပဲကြွေးထားတာကြောင့်နောက်ချင်းတွေကထူပြီးတော့သိတ်သည်သည်ရှိတယ်လို့ဆိုပါတယ်။ခိုင်ခန့်တဲ့နောက်ချေးတွေဆိုရင်တင်းထားပြီးတော့ပြန်သုံးမှဖြစ်ပါလေဒီပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနေနေရရက်ကပြိုင်ပွဲဝင်တွေလာရောက်ကြသလိုပေါ်တူဂီနဲ့နယ်သာလန်ကလူတချို့လည်းဝင်ရောက်ရှင်ပြိုင်ကြပါလေပြိုင်ပွဲစီမင်းစည်းကမ်းကတော့နောက်ချေးတွေရဲ့အချင်းက6လမှာရှိရမှာဖြစ်ပြီးလက်ရည်အသုံးပြုခွင့်ကိုတားမြစ်ထားပါလေအခုအချိန်ထိအဝေးဆုံးပြစ်နိုင်တဲ့အကွာအဝေးကတော့248ပြည်ဖြစ်ပါလေခင်ဗျာ
ဒီဥရောပနိုင်ငံတစ်ခုဖြစ်တဲ့ဆေးဗီးယားနိုင်ငံမှာတော့နိုင်ငံရဲ့အလဲပိုင်းမှာဥရောပအလဲခေဝါသနာရှင်တွေစုစည်းဆင်နွှဲကြတဲ့အလဲခေပွဲတော်တစ်ခုကိုကျင်းပခဲ့ပါတယ်။ဒီပွဲတော်မှာအလဲခေအစားအသောက်တွေနောက်ပြီးတော့တေးဂီတာတွေနဲ့ဓာတ်ခုတ်လှန်ထိုးပြိုင်ပွဲတွေပါပါတယ်။ဥရောပနိုင်ငံမှာ18နိုင်ငံကဝါသနာရှင်တထောင်ကျော်စုစည်းပြီးတော့မြို့တော်ဘဲဂရိတ်အနောက်တောင်ပိုင်းကီလိုမီတာ100လောက်ကွာမှာရှိတဲ့15ရာစုဖျားရှိခိုးကြောင်တစ်ခုရှိမှာကျင်းပတာပါ။အလဲခစ်တုံကဘီယာအစားအသောက်နဲ့တေးဂီတာတွေကိုခံစားရင်းနဲ့အလဲခစ်တုံကဝစ်ဆင်ခဲ့တဲ့အဝတ်အစားတွေကိုလည်းဝယ်ယူနိုင်တဲ့အပြင်အလဲခစ်ထိုးခုတ်ရှင်ပြိုင်မှုတွေကိုလည်းကျင့်နိုင်ပါတယ်။တိုက်ခိုက်ရှင်ပြိုင်ပွဲတွေမှာပါဝင်ဆင်နွှဲကြမယ်ဆိုရင်တော့ကျွမ်းကျင်မှုလိုအပ်တယ်လို့ကီလို90ကနေ60လောက်လေးတဲ့တန်ကြပ်ကဝစ်ဆုံကိုဝစ်ဆင်ပြီးတော့ဓာတ်ပစိန်နဲ့တင်းပုတ်တွေတုံးပြီးတော့ရှင်ပြိုင်ရတာပါ။ခုချိန်ခါက Game of Thrones နဲ့ Viking TV Zealand တွေလည်းခေတ်စားနေတဲ့အတွက်အခုလိုပွဲတော်ကိုစိတ်ဝင်စားလူကြိုက်များတဲ့ဥယျာဉ်လည်းတိုးလာပါတယ်။ဒီနှစ်အတွက်ပြင်တဲ့နဲ့တခြားအရှေ့ဥရောပနိုင်ငံတွေကအများဆုံးလာရောက်ပြီးတော့ဒိန်းမတ်နဲ့ဆွီဒင်နိုင်ငံက Viking ဝါသနာရှင်တွေလည်းပထမဦးဆုံးအကြိမ်ချင်းနဲ့လာရောက်ခဲ့ကြပါတယ်ရှင
်။VOA မြန်မာပိုင်းတင်းငွေတွင်နေညမှာထုတ်လွှင့်တဲ့ထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တင်းလာနေမနဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂီးဝက်စ်ကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာဟာရီကိန်းမုန်တိုင်းအာမာစတင်ဝင်ရောက်တိုက်ခတ်နေပြီးလေပြင်းနဲ့အတူမိုးလယ်ပြင်းပြင်းထန်ထန်ရွာသွန်းနေပါတယ်။ဖလော်ရီဒါပြည်နယ်ကျွန်းဆွယ်တန်းကိုစတင်ဝင်ရောက်လာချိန်မှာဟာရီကိန်းမုန်တိုင်းအာမာကမုန်တိုင်းအဆင့်၄အဖြစ်နဲ့ရှိနေပြီးတနအီကိုလေတိုင်နှုန်း215ကီလိုမီတာနှုန်းရှိနေတယ်လို့အမျိုးသားဟာရီကိန်းမုန်တိုင်းဆောင်ချီဟာရီကိန်းဆောင်ချီရဲ့ဌာနကပြောဆိုထားပါတယ်ဟာရီကိန်းမုန်တိုင်းကဖလော်ရီဒါအနောက်ဘက်ကမ်းရိုးတန်းတလျှောက်လူနေထူထပ်တဲ့မြို့တွေရှိရာမြောက်ပိုင်းကိုဥတီမဲ့လို့ခန့်မှန်းထားပြီးရာစုနှစ်တစ်ခုအတွင်းအင်အားဖြင့်မုန်တိုင်းကြီးတွေနဲ့မတွေ့ခဲ့ရတဲ့ကျွန်းဆွယ်ပြည်နယ်အတွင်းအပြည့်အစည်းတွေနဲ့ကြုံတွေ့လာရနိုင်ပါတယ်ရှင်တောင်တွင်းကြီးမြို့ရွှေအိုးနှစ်ရက်ကွယ်အုံတော်နှစ်လမ်းနဲ့မကွေးလမ်းမကြီးတလျှောက်ဆိုင်တွေကိုဒုတ်ထားလက်နက်ကင်လူတစုကဒီကနေ့ည9:45မိနစ်မှာဖျက်ဆီးသွားပါတယ်။ဘာကြောင့်ဖျက်ဆီးသွားရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဖျက်ဆီးသွားသူတွေကိုဖမ်းနိုင်ဖို့ရဲအဖွဲ့ကဆောင်ရွက်နေပြီလို့မြန်မာအစိုးရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ထားပါတယ်။အခုတော့တောင်တွင်းကြီးမြို့မှာလုံခြုံရေးတင်းကျပ်ထားပြီးတော့ဥဆောင်လှုံ့ဆော်သူတွေကိုဖမ်းဆီးနေပြီလို့လည်းအစိုးရကဒီမကြသေးခင်မိနစ်ပိုင်းအတွင်းကပဲသတင်းထုတ်ထားပါတယ်။ပရိပခဖန်တီးလိုသူတွေလို့အစိုးရကတုံ့နှုံပြီးဒီလူတွေကိုသတိထားကြဖို့ကိုလည်းနှိုးဆော်ထားပါတယ်။ရခိုင်ပြည်နယ်မောင်တော်နယ်ဘူးတီတောင်ဒေသတွင်းကအစိုးရလုံခြုံရေးစခန်း30နီးပါးကိုတစ်ချိန်တည်းတစ်ပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တဲ့အာရခန်ရိုဟင်ဂျာဆယ်ဗေးရှင်းအာမေကတိုက်ခိုက်မှုတွေကိုတလကြာရပ်ဆိုင်းဖို့တစ်ဖက်သက်ကြီးညာချက်ထုတ်ပါတယ်။မြန်မာအစိုးရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆွေးဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးစော်ထေကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်ရှင်။
သတင်းအချင်းချုပ်ကိုမသိငင်ထိုက်တင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice ဇော်ညံဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချိန်ည9နာရီကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.